ွန်ခဲ့တဲ့အနှစ်40နီးပါးဖြစ်တဲ့1988နွေရာသီရခိုင်ပြည်နယ်မြောက်ပိုင်းမှာမှတ်ပုံတင်စစ်ဆေးတဲ့အခါကြောက်လန့်ပြီးဘင်္ဂလီရိုဟင်ဂျာ2,000လောက်ဘင်္ဂလားဒေ့ရှ်နိုင်ငံထဲဝင်ရောက်ခုံလုံကြပါတယ်။ခုံလုံသူဥယျာဉ်များလွန်းတဲ့အတွက်အတော်လေးအုပ်အော်တောင်းတင်ဖြစ်သွားပါတယ်။အစိုးရကောင်းဆောင်ဗိုလ်ချုပ်ကြီးနေဝင်းကိုရိုင်ဒါကာကိုတွားပြီးရိုဟင်ဂျာပြန်ခေါ်ရေးသဘောတူချက်ကိုလက်မှတ်ထိုးပါတယ်။အဲဒီတော့ကတော့ဘင်္ဂလီရိုဟင်ဂျာကိစ္စဟာဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံလူဝင်မှုပြဿနာအဆင့်ပဲရှိပါတယ်။စီအစိုးရပြိနေချိန်မှာရိုဟင်ဂျာလက်နက်ကင်လှုပ်ရှားမှုပြန်လည်ပေါ်ထွက်လာပြီးအစိုးရတပ်နဲ့ထိတိုက်တွေ့ကြပါတယ်။အစိုးရတပ်ရဲ့တံပြန်စစ်ဆင်ရေးကြောင့်ဘင်္ဂလီရိုဟင်ဂျာအများအပြားဘင်္ဂလားဒေ့ရှ်မှာခိုးလုံကြပြန်ပါတယ်။မလေးရှားနဲ့အရှေ့အလယ်ပိုင်းဒေသအထိရောက်သွားလူတွေလည်းရှိပါတယ်။ကိုးကွယ်တဲ့ဘာသာနဲ့ယဉ်ကျေးမှုတူပေမဲ့ဘင်္ဂလီရိုဟင်ဂျာကိုဘင်္ဂလားဒေ့ရှ်အစိုးရကလက်မခံလိုပါဘူး။နိုင်ငံသားတွေပြည်ပထွက်တာကိုပဲအားပေးပါတယ်။
ဘင်္ဂလားဒေ့ရှ်မှာလူဦးရေ160ကျော်ရှိပြီးတစ်နှစ်နှစ်သန်းလုံးနဲ့ကလေးအများဆုံးမွေးရာဒေသဖြစ်တဲ့အတွက်လူနေထူထပ်ပြီးဆင်းရဲနွမ်းပါကြပါတယ်။အလုရှားပါမှုကြောင့်အရှိအလယ်ပိုင်းနဲ့အရှိတောင်အရှောက်ကိုထွက်ခွာပြီးအလုကျန်းလုတာများပါတယ်။ဘင်္ဂလီမွတ်စလင်လက်ဝင်လာမှကိုဟန်တားတဲ့အနေနဲ့ရှစ်ပေမြင့်နဲ့တန်ဆူကျိုးတိုင်းကိုနယ်စပ်မှာအိန္ဒိယအစိုးရကစောက်ထားပါတယ်။မြန်မာကလည်းဘင်္ဂလားဒေ့ရှ်နယ်စပ်မှာခြံစည်းရိုးစောင့်နေတာ2009ခရဲကဖြစ်လို့မိုင်းတရာကျော်တန်ဆူကျိုးတတိုင်းတိဆောက်ပြီးကြောင်းသိရပါတယ်။ဒါပေမဲ့ဆင်းရဲတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဟာနိုင်ငံခြားအောက်ကိုနှီးမျိုးစုံနဲ့ထွက်ခွာနေကြဆဲဖြစ်လို့လှေစီးရိုဟင်ဂျာဒုက္ခသည်တွေနဲ့ရောထွေပြီးပြည်ပရောက်ဖို့ကြိုးစားသူလည်းရှိပါတယ်
။ဘင်္ဂလီရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်မှာခိုးလုံနေအကြောင်းအစိုးရခန်းစားအမျိုးမျိုးရေးသားထုတ်ဝေကြပေမဲ့ဘင်္ဂလားဒေ့ရှ်အစိုးရကတော့2014မတ်လကမှပေါ်လစီစာရန်ထုတ်ပြန်ပါတယ်။ဘင်္ဂလားဒေ့ရှ်မှာဝင်ရောက်နေထိုင်သူဘင်္ဂလီရိုဟင်ဂျာ3,000-5,000ကျားရှိနိုင်တယ်လို့ခန့်မှန်းပါတယ်။ဒီလူတွေကိုစီးရင်လုပ်ပြီးမြန်မာနဲ့အခြားနိုင်ငံတွေမှာနေရာချထားဖို့ရည်ရွယ်ပါတယ်။ဘင်္ဂလားပင်လယ်ကွေ့ကတန်ကန်ကြားကျွန်းပေါ်မှာဘင်္ဂလီရိုဟင်ဂျာတွေကိုနေရာချထားမယ်စီမံကိန်းကိုကူညီကြဖို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကကုလသမဂ္ဂအဖွဲ့အစည်းနဲ့တန်တမာမစ်ရှင်60လောက်ကိုမကြာမီကမြစ်တာရပ်ခံထားပါတယ်။ဘင်္ဂလားဒေ့ရှ်ရိုဟင်ဂျာဟာဘင်္ဂလားဒေ့ရှ်လူ့အဖွဲ့အစည်းမှဝင်ဆက်ပြီးမြင်ဘင်္ဂလားဒေ့ရှ်အစိုးရကတော့နိုင်ငံသားအဖြစ်သတ်မှတ်ဖို့စိတ်မကူးပါဘူ
းဘင်္ဂလားပင်လယ်ကွေ့ခုနှစ်နိုင်ငံဥဆောင်မှုအစီအစဉ်မှာရောတရုတ်ဥဆောင်တဲ့၄နိုင်ငံစီးပွားရေးဇင်းကြံမှာရောမြန်မာနဲ့ဘင်္ဂလားဒေ့ရှ်ပါဝင်ကြပြီးဒေသဆိုင်ရာကိစ္စမှာအဆင်ပြေအောင်ကြိုးပမ်းကြပုံရပါတယ်ဒါပေမဲ့မြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနေဆက်ကိုကြီးကြပ်တဲ့ဘက်မှာအားနည်းနေပုံရပါတယ်နေဆက်ဟာလက်နက်ကင်အကြမ်းဖက်သမားခိုးလုံရာဖြစ်နေတာကြားပါပြီရိုဟင်ဂျာလက်နက်ကင်အဖွဲ့ပိုင်လက်နက်ခဲယမ်းအများအပြားကိုဘင်္ဂလားဒေ့ရှ်အစိုးရတပ်က2005မှာဖမ်းဆီးနိုင်ခဲ့ပါတယ်လွန်ခဲ့တဲ့အောက်တိုဘာ9ရက်နေ့ကမွတ်စလင်လက်နက်ကင်တစုမောင်းတော်ရဲစခန်းကိုဝင်တိုက်တာကြည့်ရင်ဘင်္ဂလားဒေ့ရှ်မြန်မာနယ်ကြားဒေသဟာအကြမ်းဖက်သမားကိုဆွဲဆောင်တယ်လို့ဖြစ်နေပါတယ်လက်နက်ကင်ပြည်ပကဟာပြဿနာကိုတဆိုးရှိစေပါတယ်
ဘင်္ဂလားဒေ့ရှ်မှာလည်းလွန်ခဲ့တဲ့နှစ်က IS Islamic State အစ္စလာမ်အကြမ်းဖက်အဖွဲ့ကဘုံးကွဲတိုက်ခိုက်တာတွေလုပ်လာပါလေ။ဒါကြောင့် IS အဖွဲ့ကွဲ Al-Qaeda အဖွဲ့ကွဲနဲ့ဒေသခံအကြမ်းဖက်တမာဆာတို့ဖြင့်အမျိုးမျိုးရှိလာတာတွေ့ရပါလေ။ရိုဟင်ဂျာဒုက္ခသည်ပြဿနာကိုအကြောင်းပြပြီးအမျိုးမျိုးအကြမ်းဖက်ပြန်နိုင်ပါလေ။ရေရှည်နိုင်ငံကြီးလက်စင်မရှိဘဲစင့်အားနဲ့ဖိနှိပ်တာအခြေအနေကိုပိုပြီးဆိုးဝါးစေပါလေ။NLD အစိုးရဟာရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဗဟိုကော်မတီကိုမနစ်ကမှဖွဲ့စည်းတာဖြစ်လို့အချိန်ယူရအောင်မှဖြစ်ပါတယ်။ဒီတော့တွင်ဘင်္ဂလီရိုဟင်ဂျာပြဿနာကိုကင်တွဲဖြေရှင်းဖို့ကုလသမဂ္ဂနဲ့အပြည်ပြည်ဆိုင်ရာအရတအဖွဲ့အစည်းတွေကဘင်္ဂလားဒေ့ရှ်အစိုးရကိုတိုက်တွန်းသင့်တယ်လို့အိန္ဒိယနာတက္ကသိုလ်ပမောက္ခဆူမစ်ဂွန်ဂလီကအကြံပေးထားပါတယ်။ဝင်လာတဲ့ရိုဟင်ဂျာတွေကိုဒုက္ခသည်အဖြစ်ဘင်္ဂလားဒေ့ရှ်ကမှတ်ပုံတင်မယ်ဆိုရင်အကြမ်းဖက်သမားလူစုနဲ့ခွဲခြားနိုင်မှာမို့လောက်ရခံရတာပိုပြီးအဆင်ပြေမယ်လို့ဆိုပါတယ်ဘင်္ဂလားဒေ့ရှ်ဟာလွတ်လပ်ရေးရကတဲ့ကအပြည်ပြည်ဆိုင်ရာအခုအညီမျိုးစုံကိုလက်ခံခဲ့တာမို့ရိုဟင်ဂျာကိစ္စမှာကူညီဖို့ကိုကျင့်တရားအရာတာဝန်အရှိဆုံးဖြစ်တယ်လို့လည်းသုံးသပ်ထားပါတယ်ခင်ဗျာ